ကမ္ဘာပေါ်မှာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြပြီးအမေရိကန်ပြည်ထောင်စုမှာလာရောက်ခိုလွန်ကြတဲ့ဒုက္ခသည်တွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေတဲ့အကြောင်းနဲ့ပတ်သက်လို့ဒေါ်လလတန်ပြောပြမှာပါ။
အမေရိကန်လွှတ်တော်ရဲ့ပြတ်ထန်းချက်ရကမ္ဘာထွန်းရှိဒုက္ခသည်များပြန်လည်အခြေချခွင့်အစီအစဉ်ကိုအမေရိကန်နိုင်ငံဂျာယီဌာနကလှုပ်ဆောင်ခဲ့ရမှာပြီးခဲ့တဲ့နှစ်တွေအတွင်းကဒုက္ခသည်ပေါင်း 9,000 တို့ကိုလက်ခံခဲ့ရမှာဒီနှစ်ဘန်ဒါယီနှစ်အတွက်တော့7,500 ထိတိုးပြီးလက်ခံဖို့သမ္မတဥဘာမာကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါအပြင်2019ခုနှစ်မှာလည်းဒုက္ခသည်အရေအတွက်3,000ထိလက်ခံဖို့ရှိပြီးဒါဟာ2015တည်းဆိုင်58ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။ခုလိုကမ္ဘာပေါ်မှာဒုက္ခသည်များပြန်လည်အခြေချခွင့်ပြုတဲ့အကြီးမားဆုံးအစီအစဉ်ရနိုင်ငံပေါင်း86နိုင်ငံတို့ကဒုက္ခသည်တွေကိုလက်ခံခဲ့ရမှာဒုက္ခသည်အများဆုံး9နိုင်ငံနဲ့မြန်မာနိုင်ငံလည်းပါဝင်တာဖြစ်ပါတယ်။နိုင်ငံဂျာယီဌာနပြောခွင့်ရပုဂ္ဂိုလ်အလစ်ဘက်ထရူဒိုကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာကတော့
Over 70% fled 5 nations: the Democratic Republic of the Congo, Syria, Burma, Iraq.
ဒုက္ခသည်တွေရဲ့80ရာခိုင်နှုန်းကကွန်ဂိုပြည်သူ့သမ္မတနိုင်ငံ၊ Syria, မြန်မာ၊ Iraq နဲ့ Somalia တို့ကဖြစ်ပြီးဒီပက္ခတွေကြောင့်ဒုက္ခသည်တန်ပေါင်းများစွာတို့ဟာသူတို့နေအိမ်တွေကနေစွန့်ခွာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။82ရာခိုင်နှုန်းကအမျိုးသမီးနဲ့ကလေးတွေဖြစ်ကြပြီးအများစုကမုတ်ဆိုးမတွေ၊နှိပ်စက်မှုတန်းခံခဲ့ကြရသူတွေ၊အရေးပေါ်ဆေးကုသမှုခံယူဖို့လိုအပ်သူတွေ၊ဘာသာရေးလူနည်းစုတွေ၊လိင်တူဆက်ဆံသူတွေနဲ့အကြမ်းဖက်မှုနဲ့ဖိနှိပ်မှုကနေထွက်ပြေးခဲ့ကြရသူတွေဖြစ်ပါတယ်လို့အလစ်ဘက်ထရူဒိုကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြည်နယ်ပေါင်း48ပြည်နယ်ရှိမြို့ပေါင်း180တို့မှာဒုက္ခသည်များကိုပြန်လည်အခြေချတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်2015ခုအတွင်းမှာမြန်မာ၊အီရတ်နဲ့ဆိုမာလီယာနိုင်ငံကဒုက္ခသည်တွေဟာအများဆုံးဖြစ်ပြီး4,000နီးပါးရှိတာဖြစ်ပါတယ်။အဲ့ဒီသုံးနိုင်ငံနဲ့မြန်မာနိုင်ငံကအများဆုံးဖြစ်ပြီးဒုက္ခသည်ပေါင်း 18,386 ဦးခြေချခွင့်ရခဲ့တာဖြစ်ပါတယ်။2014ခုနှစ်မှာတော့လာရောက်ခြေချတဲ့ဒုက္ခသည်တွေနဲ့အီရတ်အပြီးမြန်မာနိုင်ငံဟာဒုတိယအများဆုံးဖြစ်ပြီး14,598ဦးရှိက2013ခုနှစ်မှာလည်းဒုတိယလိုက်ပြီး16,299ဦးတို့အမေရိကန်မှာလာရောက်ခြေချခွင့်ရခဲ့ကြတာလည်းဖြစ်ပါတယ်မြန်မာဒုက္ခသည်တွေအခုလိုအမေရိကန်ပြည်ထောင်စုမှာလာရောက်ခြေချမှုနဲ့ပတ်သက်လို့ Indianapolis ရှိBACI called Burmese American Community Institute ရဲ့ဥက္ကဋ္ဌချင်းလူမျိုးဒေါက်တာရိုဒင်းကိုမေးချိခဲ့ပါတယ်
။2015ဇူလိုင်လ1ရက်နေ့အထိစရင်းစရာအရာဗမာပြည်သားအမေရိကကိုပြောင်းရွှေ့နေထိုင်တဲ့ဦးရေက34,639ယောက်ရှိတာကျွန်တော်တွေ့ရပါတယ်။အဲ့ဒီထဲမှာတော့ကရင်အမျိုးသားတွေအများဆုံးဖြစ်ပြီးတော့6,000ခွဲလောက်ရှိပါတယ်။ဒုတိယကတော့ချင်းသား9,000နဲ့1,000လောက်ရှိပါတယ်။တတိယကတော့ကရင်နီအရင်ကကျွန်တော်တို့ခေါ်တဲ့ကယားပေါ့နော်။အဲ့ဒါ12,000လောက်ရှိပါတယ်။ကချင်3,400၊ရခိုင် 2,300 ၊ဗမာက9,000ကျော်ကျော်၊မွန်းက2,000၊ရှမ်း1,200၊နောက်တခြား others ပေါ့နော်။အဲ့ဒါ900ကျော်လောက်ရှိတာကျွန်တော်တို့ကတွေ့ရပါတယ်။မြန်မာဒုက္ခသည်အနေနဲ့ပြောရရင်တော့အမေရိကန်ပြည်နယ်90မှာ48ပြည်နယ်သူတို့ပို့ပေးတယ်လို့ပြောတယ်။အဲ့ထဲမှာတော့စရင်းစရာအရာတော့အင်ဒီယားနာပြည်နယ်အများဆုံးမြန်မာပြည်သား23,000နီးပါးကျွန်တော်တို့ရှိတယ်လို့တွေ့ရပါတယ်။အင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာ15,000လောက်ရှိပြီးတော့ဒုတိယမြို့တော်ဖြစ်တဲ့ Fort Wayne မှာဒီ6,000ကျော်ပေါ့။တခြားပြည်နယ်တွေကတော့ Texas ပြည်နယ်တို့Iowa State တို့ Now New York State တို့မှာလည်းဒါပမာပြည်သားတွေတော်တော်များများနေရာချပြီးတာကိုကျွန်တော်တွေ့ရပါတယ် Physical year 2019ပေါ့ Secretary of State လက်မှတ်ထိုးပြီးတော့ Congress တင်ပြီးတော့သမရနေအတည်ပြုထားတာကတော့မြန်မာနိုင်ငံသား12,000ကနေ14,000ကြားပေါ့နော်အခုဒီလ October 1ရက်ကနေနောက်နှစ် 2019 September 30ရက်ပေါ့နော်အဲ့ဒီကြားထဲမှာပမာပြည်သားအနည်းဆုံးတပေါင်း2,000အမေရိကန်နိုင်ငံကိုအခြေချနေထိုင်ခွင့်ပေးဖို့သူတို့အတည်ပြုတာဖြစ်ပါတယ်အဓိကတော့မလေးရှားကိုရောက်နေတဲ့မြန်မာပြည်သားဒုက္ခသည်တွေ9,000ကနေ9,000ကြားထိုင်းမြန်မာနယ်စပ်ကနေ3,500ကနေ9,000ကြားပေါ့နော်တခြား အိန္ဒိယရောက်နေတဲ့မြန်မာနိုင်ငံသားတွေရောတခြားနေရာအနှံ့ရောက်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်အားလုံးစုစုပေါင်း12,000 နဲ့14,000သူတို့ခန့်မှန်းထားတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချခွင့်ရတဲ့ဒုက္ခသည်တွေနဲ့မြန်မာနိုင်ငံကဒုက္ခသည်တွေနဲ့ပတ်သက်လို့ဒေါက်တာရိုဒင်းပြောခဲ့တာဖြစ်ပါတယ်